တော့ရှင်များသတင်းကြေညာစီမှာကြားလိုက်ရတဲ့အတိုင်းပါပဲပေါ့တေးဂီတာအစိုးရမိုက်ကယ်ဂျက်ဆင်ပေါ်တင်ထားတဲ့ဆွဲချက်အားလုံးဖြစ်တဲ့အရွေးမရောက်သေးသူတူဦးကိုမတော်တရားပြုလုပ်မှုအရက်သေးစားတိုက်စားမှုစရှိတဲ့ဆွဲချက်ဆဲချက်တို့ကနေကယ်လီဖိုးနီးယားတရားရုံးတော်ဂျူရီခုံသမားတို့လူကြီးတွေကအပြစ်မရှိကြောင်းဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်ဒီကြောင့်လော့စ်အန်ဂျလိစ်မြို့ကနေ
Viewers, the Pop Michael Jackson,
Count one verdict. We, the jury in the above entitled case, find the defendant not guilty of conspiracy.
But my switch, my dentare, Pubang, Jansi, Mu, Swejane, Patelu, Tiagama, a Pimashi, Jung, Jury, Luji, Riga, Twishi, Gebare, Lu, Sumpiachene, Patelu. တရားရုံ 8ပါးစီးကြီးက ဖတ်ပြသွားတာပါမိုက်ကယ်ဂျက်ဆင်အပေါ်တင်ထားတဲ့ဆွဲချက်၁၀ချက်လုံးအပေါ်လည်းအပြစ်မရှိဘူးဆိုတဲ့အလားတူဆုံးဖြတ်ချက်တွေချခဲ့ပါတယ်အသက် 46 နှစ်အရွယ်ရှိပေါ့အဆိုးကျော်ဟာတက်ကနေထောင်၃ခုကအသက်73နှစ်အရွယ်ကင်ဆာရောဂါပျောက်ကင်းခဲ့ပြီးအသက်ရှင်ဆဲရှိတဲ့ယောက်ျားလေးငယ်တူဦးကိုမတော်တရားပြုလုပ်ခဲ့လို့ဆွဲချက်တင်ခံထားရပါတယ်ဒါအပြင်အဲ့ဒီယောက်ျားလေးကိုအရက်နှစ်မြှုပ်ဆွဲတဲ့ Living with Michael Jackson, so the British youth singer, သူဟာကလေးတွေနဲ့အတူဒဂရီနဲ့အိတ်တယ်လို့ပြောခဲ့တယ်။ဒါပေမဲ့သူကဒါဟာရိုးရိုးသားသားပဲဖြစ်ပါတယ်လို့အလေးအနက်ပြောခဲ့ပါတယ်။အမျိုးသမီးရှိဦးနဲ့အမျိုးသားလေးဦးပါဝင်တဲ့အဲ့ဒီဂျူရီခုံသမားတို့လူကြီးတွေဟာတုံးလာခွဲကြအမှု
We evaluate the case. We try to make a conscientious decision as to whether or not we have enough evidence to go forward.
အမှုကိုလေ့လာခဲ့ခတ်ချက်ခဲ့ပါတယ်။စွဲချက်တင်နိုင်မှုတက်တည်ထောက်ထားအလုံးအလောက်ရှိမရှိဆိုတာကိုလည်းလေးလေးနက်နက်စဉ်းစားပြီးဆုံးဖြတ်ခဲ့တာပါ။ဒီအမှုကိုစွဲချက်တင်ခဲ့တာကအဲ့ဒီအခြေခံသဘောအရပဲဖြစ်ပါတယ်။ဒီအမှုကိုကမ္ဘာတစ်ဖက်ရှိသတင်းမီဒီယာတွေကညီနီကပ်ကလေ့လာစောင့်ကြည့်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း 30ကျော်ကသတင်းတောက်တွေကသတင်းယူခဲ့ကြတာပါ။တရားရုံးမှအမှုစတင်စစ်ဆေးကြတဲ့ကူက Michael Jackson နဲ့ပိတ်သက်တွေထောင်းနေချီးပြီးရုံးတော်အပြင်ဘက်မှာစောင့်ခဲ့ကြပါတယ်။ဆုံးဖြတ်ချက်ချတဲ့နေ့ကလည်းသူပိတ်သက်ရာနဲ့ချီးပြီးရုံးတော်အပြင်ဘက်မှာစောင့်ခဲ့ကြတာကိုတွေ့ရပါတယ်။အပြစ်မရှိကြောင်းဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရားသူကြီး Rodney Melville က Michael Jackson ကိုသွားလို့ရသွားနိုင်ပါပြီလို့ပြောခဲ့ပါတယ်။ဒါကြောင့်မို့လဲပေါ့အဆိုးကျော်ဟာအခုဆိုအနားယူဖို့သူ့ရဲ့ Neverland ဆိုတဲ့အမည်ပေးထားတဲ့ခြံကြီးစီကို ပြန်သွားပြီလို့သိရပါတယ်ရှင်။ ကျေးဇူးပါ